ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းပြည်တွင်းမှာရှိတဲ့သတင်းသမားတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်မရခဲ့ကြသလိုသတင်းတော့တချို့ခေတ္တခေါ်ယူဖမ်းဆီးခံရတာမျိုးတွေအထိဖြစ်ခဲ့တယ်လို့သတင်းသမားတွေကပြောကြပါဗျ။အစိုးရနဲ့ပြန်ကြားရေးဌာနတို့ကစီစဉ်ပေးတဲ့သတင်းအဖွဲ့တွေလောက်သာမဲယုံသတင်းတွေယူခွင့်ရကြပေမဲ့အစိုးရအစီအစဉ်နဲ့မဟုတ်ပဲအလွတ်သတင်းယူကြတဲ့သတင်းတော့တချို့အတော်လေးပိတ်ပင်ဟန်တာခံရတဲ့အထိအခြေအနေတွေနဲ့ကြုံခဲ့ရတာပါဒီရွေးကောက်ပွဲသတင်းသမားတွေရဲ့အခြေအနေပြည့်စုံကိုတော့စုံစမ်းထားတဲ့မတ်တင်တီတီကဆက်ပြီးပြပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်အစိုးရရဲ့စီစဉ်ပေးမှုနဲ့မဟုတ်ဘဲနဲ့ကိုယ့်ဘာသာကိုယ်မဲယုံရဲ့သတင်းတွေကိုရိုက်ကူးရယူဖို့ကြိုးစားတဲ့အလွတ်သတင်းသမားတွေအတော်ကလေးကတ်သက်ခံရခဲ့တယ်လို့မနေ့ကရှမ်းကုန်တိုင်းအတွင်းမဲယုံနေနာမှသတင်းသွားယူခဲ့တဲ့သတင်းသမားတဦးကပြောပါတယ်
ကျွန်တော်တို့မနေ့ကကျတော့ကျွန်တော်တို့ဒီတပ်ပုံတွေရိုက်လို့တော့မရဘူးပြကျွန်တော်တို့မဲအဲ့ဒီမဲယုံရှင်းနာမှာကျွန်တော်တို့ကင်မရာလွယ်ပြီးတွားလို့ရှိရင်ဒီရဲတွေကနေပြီးတော့ကျွန်တော်တို့နားကိုကတ်လာပါတယ်ခင်ဗျာအဲ့လိုမျိုးတွေတော့ဂျုံရပါတယ်မဲပေးပြီးပြန်ထွက်လာတဲ့သူကိုပဲကျွန်တော်တို့ကအဲ့မှာလုံခြုံမှုရှိရလားမရှိရအဲ့လောက်ပဲမေးလို့ရတယ်ပြဒီဂျူတာကိုဒီလုံခြုံရေးတွေကလည်းကြည်နေရဲဝန်ထမ်းလုံခြုံရေးကလည်းကြည်နေခါကျတော့တို့မှဖြေရတာနည်းနည်းကြောက်နေတယ်ပြတို့စိတ်ထဲမှာလေဒီမဲယုံမှာဒီလွတ်လွတ်လပ်မဲယုံအနီးတစ်ဝိုက်ပေါ့နော်ဒီလွတ်လွတ်လပ်လပ်တင်းယူခွင့်မရှိရတာတော့တော်တော်ဆိုးတယ်လို့ကျွန်တော်ထင်တယ်
မနေ့ကတောင်ဥကလာမြို့နယ်ထဲကကော်မရှင်ရုံးတစ်ခုမှာမဲပေးတာနဲ့ပတ်သက်ပြီးပြဿနာဖြေရှင်းနေတဲ့အချိန်ဓာတ်ပုံဝင်ရိုက်မိခဲ့တဲ့အတွက်အပတ်စဉ်ထုတ် True News Channel ကသတင်းသမားနှစ်ဦးကိုခဏခေါ်ယူဖမ်းဆီးခဲ့ပြီးနောက်တော့ပြန်လွှတ်ပေးခဲ့ပါတယ်။တခါ Favorite Channel ကသတင်းတောက်၄ဦးရဲ့ကင်မရာတွေထဲကဓာတ်ပုံတွေကိုလည်းမဲဟုံကော်မရှင်အာဏာပိုင်တွေရှေ့မှာဖျက်ဆီးပေးတာမျိုးရှိခဲ့ပါတယ်။အလားတူအခြားမြို့နယ်တချို့မှာလည်းဒီလိုပဲသတင်းသမားတွေကိုပိတ်ပင်ဟန်တရားမျိုးတွေဖြစ်ခဲ့တယ်လို့သူကဆက်ပြောပါတယ်
။တကုံအရှိမတော့ဒီမဲကြီးတွေ့ခံပြီးမှကျွန်တော်မီဒီယာကပါဆိုပြီးတော့တယောက်ကတပြောတဲ့အတွက်ဒီသလိုအဲ့လိုမျိုးပေါ့နော်ချစ်ချင်းအာဒီနောက်မလာနဲ့မလာနဲ့ဆိုအဲ့လိုမျိုးမောင်းထုတ်တာအဲ့လောက်တော့ကြားရတယ်ဗျဒီကျွန်တော်တို့ရွေးကောက်ပွဲတရင်ကိုလိုက်မဲ့အချိန်မှာကျွန်တော်တို့ကပလန်နေဟိုကောင်းစင်နေဟိုပလန်နေချပြီးတော့လိုက်တယ်ဒါပေမဲ့အဲ့ရွေးကောက်ပွဲပြီးတော့ခုဒီတရညအထိတောင်ဟိုဒီအဖြေတွေကဒီဘယ်မျိုးနဲ့မှရတယ်ဆိုတဲ့အကြောင်းအတိအကျမသိတဲ့ခါကျတော့ကျွန်တော်တို့ဟိုရခိုင်လုံးနဲ့တွေ့ကြည့်မယ်ဆိုလို့ရှင်ဒီပလန်ရဲ့20ရခိုင်လုံးတော့ပဲရပါတယ်ခင်ဗျ
နောက်တစ်ခါနေမျိုးတွေမှာဆိုရင်လည်းမဲယုံစောင်းတဲ့အာနာပိုင်တွေနဲ့သတင်းတောက်တွေကြားမှာပြဿနာဖြစ်ခဲ့တာမျိုးတွေရှိတယ်လို့နောက်ထပ်သတင်းသမားတဦးကပြောပြပါတယ်
။မြခိုင်တို့မကွေးတို့ဘက်မှာတော့အဆင်သိပ်မပြေဘူးပေါ့နော်။တားမြစ်တာရှိလို့ကြားတယ်။မကွေးမှာဆိုလို့ရှိရင်ဒီမဲယုံနဲ့မှာအဲဒီသွားရသတင်းယူရသတင်းတောက်တွေအဲလိုဇွန်းဆွဲရိုက်တာတို့ပေါ့နော်။ဟိုဟိုမီးထုတ်ရဲ့အဲလိုမျိုးတွေကိုမရိုက်ပါနဲ့ဘာညာပြောတယ်။နောက်ရခိုင်မှာဆိုလို့ရှိရင်ဟိုပြန်ကြားရေးရလွှတ်တာပေါ့နော်အဲ့လိုပြောတယ်ပြန်ကြားရေးလွှတ်တာတွေရိုက်ပါနဲ့ဆိုပြီးလုံအောင်တားရတယ်ပေါ့နော်နောက်ပြီမှာပြီတခုပေါ့အဲ့ဒီသူတို့ရိုက်ခွင့်မပေးထားတဲ့မဲဆန္ဒနဲ့မဲယုံတွေကိုတွားပြီးတော့မရိုက်ရအောင်ပဲရိုက်လို့ရှိရင်တော့ဖမ်းမဲ့အနေထားမှာရှိနေတယ
်ဒါကတော့အစိုးရနဲ့ပြန်ကြားရေးဌာနတို့ရဲ့စီစဉ်ပေးမှုနဲ့မဟုတ်ဘဲနဲ့မဲပေးကြတဲ့သတင်းတွေကိုရယူခဲ့တဲ့သတင်းသမားတွေရဲ့အခက်အခဲအခြေအနေပါရှင်တခါအစိုးရအစီအစဉ်နဲ့နိုင်ငံတော်ဝန်ကမဲယုံတွေကိုသတင်းတွားယူခွင့်ရသူတွေကတော့သတ်မှတ်ထားတဲ့မဲယုံရဲ့ပရဝန်တွင်းမှာတော့ဓာတ်ပုံတွေရိုက်ခွင့်ရပေမဲ့မဲယုံအတွင်းထဲကိုဝင်ပြီးတော့ဓာတ်ပုံရိုက်ခွင့်မပေးဘူးလို့ပြောပါတယ်။ဒါပေမဲ့မဲဆန္ဒရှင်တွေကိုအင်တာဗျူးလုပ်ရမှာတော့စိတ်ကြိုက်အဖြေရဖို့အခက်အခဲရှိတယ်လို့မနေ့ကအစိုးရအစီအစဉ်နဲ့အထက်မြန်မာပြည်မှာကိုရိုင်းသတင်းသွားယူခဲ့တဲ့စာရေးဆရာဦးကျော်ရင်မြင့်ကပြောပါတယ်
။ကျွန်တော်တို့ဒီမဲပေးပြီးပြန်လာတဲ့ထွက်လာတဲ့သူတွေမဲလာပေးတဲ့သူတွေကိုကျွန်တော်တို့ဆောင်ဆွေးနွေးမေးမြန်းခွင့်ရပါတယ်သူတို့ဖြေရပါတယ်ခင်ဗျ။အဲကျွန်တော်တို့မေးခွန်းမေးတဲ့အပေါ်မှာတော့ဘယ်သူကမှလာပြီးတော့ကန့်တတ်တာမြစ်တာမရှိပါဘူး။ဒါပေမဲ့ဖြေတဲ့သူတွေကလည်းပြီးတဲ့အချိန်မှာလေကျွန်တော်တို့အဖွဲ့တွေကလည်းကင်မရာကြီးတွေနောက်တစ်ခါမြမရုံမြင်တန်ကြားလည်းတီဗီကင်မရာကြီးတွေနဲ့ဆိုတော့ဖြေတဲ့သူကထိန်းထိန်းသိမ်းသိမ်းပဲဖြေသွားတာပါ။ဒါပေမဲ့ဖြေတဲ့သူတော်တော်များများကတော့နည်းနည်းစိုးရိမ်မှုရှိတဲ့အတွက်ကြောင့်မလို့တိတ်မဖြေခြင်းပဲနဲ့တာမန်လူတွေကတော့ဖြေဖို့လို့ညှင်းဆန်ပြီးကြောက်သိမ့်သွားတာတွေ့ရပါတယ်။
ဆိုင်ဆရာဦးကျော်ရင်မြင့်ပြောပြခဲ့တာပါရှင်။အစိုးရအစီအစဉ်နဲ့သတင်းသွားယူတဲ့အဖွဲ့တွေကတော့အရင်ကတည်းကလည်းသူတို့ကိုကြိုတင်သတ်မှတ်ချက်တွေချထားပြီးသားမဟုတ်သူတို့သတ်မှတ်ထားတဲ့ဘောင်အတွင်းမှာတော့သတင်းတွေကိုလွတ်လွတ်လပ်လပ်ရယူခွင့်ရှိခဲ့တယ်လို့ပြောပါတယ်ရှင်။